ပေါ်တာရှင်များခင်ဗျာဩဂုတ်လ8ရက်တိုင်းမဂ္ဂဇင်းမှာမအောင်မြင်တဲ့အရေးတော်ပုံနဲ့မြန်မာရှိရေးဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဆောင်းပါးတို့ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာ1988ခုနှစ်ဩဂုတ်လ8ရက်နေ့ဒီမိုကရေစီတောင်းဆိုဆန္ဒပြခဲ့ကြတဲ့လူမှုအုံချွတ်လှုံ့ဆော်မှုကြီးတရက်ပေါ်ပေါက်ခဲ့ပါတယ်အဲ့ဒီအရေးတော်ပုံနဲ့ပတ်သက်ပြီးအဲ့ဒီတုန်းကတိုင်းမဂ္ဂဇင်းရဲ့ဝေဖန်သုံးသပ်ခဲ့တာတွေကိုလည်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာ1988ခုနှစ်ကစလို့အပြောင်းအလဲတော်တော်များများပေါ်ပေါက်လာခဲ့ပါတယ်ဒေါ်စစုကြည်ဟာကမ္ဘာ့တိငင်းချင်းရည်လူပဲဆုချင်းဖြစ်လာတဲ့အကြသာအစိုးရကိုဥဆောင်တဲ့သူဖြစ်လာတဲ့ဒီရွှေဆွေးနေတဲ့မြန်မာစစ်ဘော်ကြီးဟာနှစ်စဉ်600နှုန်း900နှုန်းမြင့်တက်လာခဲ့တယ်နိုင်ငံတကာနဲ့လည်းအဆက်ဆံတိုးတက်များပြားလာတာတွေဖြစ်ပေါ်လာခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်ရေးအတွက်ရည်တကြီးအခြေခံကြတဲ့လမ်းတံတားစိတ်ခံလေစိတ်ခက်မီဆက်သွယ်ရေးစားတဲ့အခြေခံအဆောက်အအုံတွေတည်တဲ့ပူပြီးလိုအပ်နေသေးတဲ့အပြင်တရင်သားလူမျိုးစုတွေနဲ့ဖြစ်ပေါ်နေတဲ့ပြည်ရင်းစစ်ကလည်းတဆုတ်ရှိနေစေဖြစ်နေပါတယ်နိုင်ငံစစ်ဘော်ကြီးကိုစစ်တပ်ရေးပေါ်စီအပိုင်းဝိုင်းကလွှတ်မှုချုပ်ကန့်ထားစေဖြစ်တယ်လို့နိုင်ငံရဲ့ပညာရှင်တွေကြမ်းမာရေးအဆင့်အတန်းကလည်းဒေတာတွေကစာနှုန်းတွေနဲ့ခက်ဝဲဝဲမှာပြတ်ကျက်နေစေဖြစ်နေပါတယ်ယူနီဆက်ရဲ့အဆိုကလည်းမြန်မာနိုင်ငံတော်ဟန်ကလိငယ်ဦးရီရဲ့သုံးပုံတစ်ပုံကျော်ဟာအာဟာရတချို့တင်နေစေဖြစ်နေတယ်လို့ဖော်ပြထားပါတယ်အခုလက်ရှိအခြေအနေအထိရှစ်လေးလုံးလူမှုလှုပ်ရှားမှုရဲ့ရင်းမှန်းချက်ပန်းတိုင်တချို့မအောင်မြင်သေးပါဘူးစစ်တပ်ကရေးဆွဲတဲ့အခြေခံဥပဒေအရစစ်တပ်ကအစိုးရတဲ့လုပ်ပိုင်ခွင့်ပို့ပြီးတော့ရှိနေစေဖြစ်ပြီးပြည်သူစစ်နဲ့ရခိုင်ပြည်နယ်ပြည်ထနာတွေကလည်းနိုင်ငံရဲ့တိုးတက်နှိမ်စွမ်းကိုတုံ့ဆွဲထားသလိုဖြစ်နေပါတယ်တဲ့စစ်တပ်ဆိုရခက်ကနေဒေါ်စန်းစုကြည်ရဲ့အရသာဆိုရကာလရောက်ခဲ့တဲ့တိုင်အောင်တိုင်းပြည်မှာနိုင်ငံရေးအကျဉ်းသားဆိုတာဆက်ပြီးတော့ရှိနေသေးပြီးနောက်ဆုံးသိရတဲ့အရေးအတွက်အရ245ဦးရှိနေသေးတယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆော့တော်ကြီးအဖွဲ့ AAPP ကပြောပါတယ်အဲ့ဒီထက်က48ဦးဟာတရားရုံးကိုအထုတ်မခံရသေးဘဲထိသိမ့်ခံနေရတာပါတဲ့အဲ့ဒီအရသာဆိုရအဖွဲ့ဝင်အများပြားဟာသူတို့ကိုယ်တိုင်ကနိုင်ငံရေးအကျဉ်းသားတွေဖြစ်ခဲ့ကြပေမဲ့သူတို့ကိုယ်တိုင်အစိုးရဖွဲ့ဝင်တွေဖြစ်လာတဲ့အထိစစ်တပ်အစိုးရဥပဒေတွေဆက်လက်တည်တံ့နေသေးပြီးလွတ်လပ်စွာပြောဆိုခွင့်စီတမ်းလျှက်လည်ခွင့်တွေထိစုခံထားရစေဝေဖန်သူတွေတရားစွဲဆိုခံနေရစေဖြစ်နေတော့မှာပဲတဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးနိုင်ငံရေးအကျဉ်းသားများကုညီဆော့ချော်ကြီးအဖွဲ့ AAPP ဦးဆောင်သူတဦးဖြစ်တဲ့ကိုဘူကြီးကရှင်းလင်းလုံးလူမှုလှုပ်ရှားမှုရဲ့သင်ခန်းစာတွေရရှိမှလည်းလူမှုမပါဝင်သမျှကျွန်တော်တို့လူကျင်တဲ့အပြောင်းအလဲကိုဆောင်ကျင်းနိုင်မှာမဟုတ်ပါဘူး။ထို့အတူကျွန်တော်တို့လက်လျှော့မှလည်းမဟုတ်ပါဘူးလို့ပြောဆိုခဲ့တဲ့အကြောင်းတိုင်းမဂ္ဂဇင်းကဖော်ပြခဲ့ပါတယ်။သောတာရှင်များခင်ဗျာ။ဩဂုတ်လ၄ရက်နေ့ပြည်ထောင်ချီဆိုင်ဂါရီယာသတင်းစာမှာမြန်မာနိုင်ငံရခိုင်ပြည်နယ်ပြည်ထနာရဲ့အရင်ကဟာဘာသာရေးတယ်မကစီပေါ်ရေးဆိုင်ရာပြည်ထနာကလည်းအဓိကကြတဲ့အခန်းကပါဝင်နေတယ်ဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေကြောင့်မတူကွဲပြားတဲ့လူအုပ်စုနှစ်ခုအစုလိုက်အပြုံလိုက်နေရာရွှေ့ပြောင်းခဲ့ကြရတဲ့ပြဿနာနဲ့ပတ်သက်ပြီးကမ္ဘာ့သတင်းမီဒီယာတွေကဖော်ပြခဲ့တဲ့နေရာမှာဘာသာရေးလူမျိုးရေးဘက်ကပဲလုံလုံရရမျက်မှောက်ထိုးပြီးတော့တင်ပြခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုကိုလံဘီယာတက္ကသိုလ်လူမှုပေသဌာနကပမောက္ခတူဦးရဲ့ပြည်ထနာပြုလေ့လာခြင်းအရကတော့ရခိုင်ပြည်နယ်ပြဿနာဟာဘာသာရေးတစ်ခုတည်းကြောင့်မဟုတ်ဘူးဆိုတာကိုတွေ့ရပါတယ်တဲ့။မြန်မာနိုင်ငံမှာ1990ပြည့်နှစ်တွေကစလို့စစ်တပ်ကတပြည်လုံးမှာမြေတွေရာတွေကိုရောချင်းမပေးပဲအာဏာသုံးပြီးတော့သိမ်းပိတ်ခဲ့ပါတယ်။၄၅နှစ်အတွင်းသိမ်းယူခဲ့တဲ့မြေပမာဏဟာအင်မတန်မှကြီးမားခဲ့ပါတယ်တဲ့။2010ကနေ2013ခုနှစ်အတွင်းစီမံကိန်းကြီးတွေအတွက်သိမ်းခွင့်ပြုခဲ့တဲ့မြေယာအကျယ်အဝန်းဟာ180ကျော်နှုန်းအထိရှိခဲ့တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ပြည်ပခန့်စတင်ပေါ်ပေါက်ခဲ့တဲ့2012ခုနှစ်မှာတော့ကုမ္ပဏီကြီးတွေစိတ်တိုက်သိမ်းယူနိုင်ဖို့အတွက်မြေယာဥပဒေကိုပြင်ဆင်ခဲ့ပါတယ်။အဲဒါကြောင့်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ဟောင်းမှာဖိနှိပ်မှုတွေတွေ့မြင်လာတာဟာဘာသာရေးလူမျိုးရေးအပြင်စစ်တပ်ရဲ့စီးပွားရေးအကျိုးမြတ်ကလည်းဒစီတပိုင်းပါဝင်နေသလားဆိုတာမေးခွန်းထုတ်စရာဖြစ်လာပါတယ်တဲ့။ရိုဟင်ဂျာအမျိုးခံမွတ်စလင်တွေကိုရခိုင်ပြည်နယ်ကနေပြီးတော့မောင်းထောက်နိုင်မယ်ဆိုရင်အနာဂတ်စီးပွားရေးလုပ်ငန်းတွေအတွက်ပို့ပြီးတော့အဆင်ပြေမယ်လို့မြင်မှုရပါတယ်တဲ့။ပြီးခဲ့တဲ့နှစ်တွေအတွင်းရခိုင်ပြည်နယ်မှာမွတ်စလင်တွေရောဗုဒ္ဓဘာသာဝင်တွေပါလုပ်ကိုင်နေကြတဲ့လေယာဉ်မြေတွေအသိခံခဲ့ရပြီးအဲ့ဒီမြေတွေပေါ်မှာတစ်ထုတ်တာတထုတ်တူတာစရှိတဲ့စီမံကိန်းတွေကနေရာယူသွားခဲ့ပါတယ်။နိုင်ငံခြားကုမ္ပဏီကြီးတွေရန်နုံပြည့်ရင်းနှီးမြှုပ်နှံလုပ်ကိုင်နိုင်ခဲ့ကြပြီးလုပ်ကိုင်ခွင့်ကာလကလည်းနှစ်ပေါင်း80ဖြစ်ပါတယ်။ဒါပေမဲ့နိုင်ငံခြားကော်ပိုရေးရှင်းကြီးတွေဟာတင်ရစာရနဲ့စောရင်ထုတ်ယူတဲ့ကဏ္ဍတွေမှာသာအဓိကထားပြီးတော့ရင်းနှီးမြှုပ်နှံလုပ်ကိုင်နေကြတာဖြစ်ပြီးကုန်စည်ထုတ်လုပ်ရေးနဲ့စက်ပြိုးရေးလုပ်ငန်းတွေမှာတော့ရင်းနှီးမြှုပ်နှံမှုအသင့်တွေဝင်ရောက်မလာတဲ့အတွက်ရင်းသိမ်းခံရနေရာပြောင်းရွှေ့ခံရတဲ့စင်ရသားတွေအတွက်လူကင်အခွင့်အလမ်းကင်းမဲ့သွားရပါတယ်ဥပမာဂျရနာတောင်ွေပတ်တိုင်းစီမံကိန်းဆိုရင်အမေရိကန်ဒေါ်လာ3,000ကျော်ယင်းနှိမ့်မြှုပ်နှံထားတာဖြစ်ပေမဲ့အလို့သမား800လောက်သာခံထားခဲ့တာပါ Tabian, Longanigo, Miga Narangani, Birongaranti, Sauka, Nidunze, Bitaka Chibare. Eri Dwe, Miri Duce Porto, Bebekare Dwe, Yamanangama, Nissin the door ekata danjo, Sonsunga Lelu, Samasanga Subare. Yamadi Yamamasuye, Soya Sita Gonson Rio, Diana Nanaga, and Puer Gonson Rigava, Migan Sago, Tensu Taja Chibare. Raja. ဒီကမြေပြဒနာဟာဘာသာလူမျိုးပြိပခပြီးစံကြီးမဟုတ်ပဲမြေယာကိစ္စကလည်းအဓိကအခန်းကပါဝင်နေတယ်လို့ဆောင်းမဆိုင်ကထောက်ပြထားပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ